သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကျောင်းသားတက်မတော်လို့လူသိများလာတဲ့ AVSDF ဟာအသက်တန်း36နှစ်သားရှိခဲ့ပါပြီ1988လူထုအရေးတော်ပုံကနေပေါ်ပေါက်လာတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်ကျက်ဦး AVSDF ရဲ့နှစ်ပတ်လည်နေ့ကိုတော့နိုဝင်ဘာလ1ရက်လို့သတ်မှတ်ခြင်းပါလေးရှိပါတယ်အခုနှစ်မှာတော့ထိုင်းမြန်မာနယ်စပ်ကဗဟုထာနာချုပ်ဒေါင်းတမန်စခန်အပါအဝင်မြောက်ပိုင်းဗဟုထာနာချုပ်စစ်ကြောင်းနှင့်စစ်ကြောင်းတုံးရှိတဲ့နေမြေတွေမှာနိုဝင်ဘာ1ရက်ကပြုလုပ်ခဲ့ပါတယ်ကျောင်းသားတက်မတော်ဟာမြန်မာစစ်တပ်ကိုတော်လှန်ခဲ့တဲ့ဗမာပြည်ကွန်မြူနစ်ပါတီဘကပပီးရင်တနိုင်ငံလုံးလွှမ်းခြုံတိုက်ပွဲဝင်ခဲ့တဲ့ဒုတိယမြောက်တော်လှန်ရေးတပ်လို့ဆိုကြပါတယ်။နိုင်ငံတော်ကကျောင်းသားအလို့သမားလက်သမားနဲ့လူငယ်တွေစုစည်းပြီးမြန်မာပြည်တောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာထူထောင်ခဲ့တာပါ။ဒီကျောင်းသားတက်မတော်ဟာဒီနေ့အချိန်ထိစစ်အာဏာရှင်ကိုဆက်လက်ပြီးတော်လှန်နေဆဲဖြစ်တယ်လို့ဥက္ကဋ္ဌရဲဘော်တန်ခဲကဆိုပါတယ်။
ကျွန်တော်တို့ဒီမာကာဒတာကျောင်းသားတက်မတော်ဆိုတာဟာရှစ်လေးလုံးဒီမိုကရေစီရေတော်ပုံကမွေးဖွားခဲ့တာဖြစ်တယ်။ဒါတော့အင်အားအရာဆိုတာဟာယာလာထောင်လာစသဖြင့်ဒီလိုဟာမျိုးတက်ကျွန်တော်တို့36နှစ်တာအတွေးမှာအင်အားကြီးထွားခဲ့တဲ့တောင်ကနန်းရှိတဲ့အခြေအနေလည်းရှိသလိုယာကနန်းရှိတဲ့အခြေအနေလည်းရှိတယ်။ဒါကတော်လိုင်းဖွဲ့စည်းတစ်ခုရဲ့အနေအမြင့်ဖြတ်တန်းရတဲ့အခြေအနေတစ်ခုဖြစ်ပါတယ်။သို့တော်လည်းပဲຫນွေဦးတော်လိုင်းဖြစ်လာခဲ့တဲ့ဆရာနာတိမ်မှုဖြစ်တဲ့နောက်မှာကျွန်တော်တို့အင်အားအစ်စ်တွေတိုးပွားလာတာဖြစ်တယ်။ဒီပေါ်မှာကျွန်တော်တို့အဖွဲ့အစည်းအနေနဲ့မူဝါဒကိုခံခဲ့မှာမှာချမှတ်ခဲ့တာရှိပါတယ်။အဲ့ဒါကနံပါတ်1ဆရာအာနာရှင်တွေဟာလူထုကိုအကြမ်းဖက်ဖြိုခွဲလာမယ်ဆိုရင်ကျွန်တော်တို့တွေအနေနဲ့လူထုဘက်ကခုခံကာကွယ်မယ်။ဆရာအာနာရှင်တွေကဆက်လက်ပြီးတော့မှခုလူထုကိုမှဖိနှိပ်မှုတွေမြင့်တင်လို့လူထုကိုယ်တိုင်ကလက်နဲ့ဆွဲကင်တော်လှန်ကြမယ်။အင်အားတစ်တေကလူထုကိုယ်တိုင်သူတို့ကိုယ်တိုင်လက်နဲ့ဆွဲကင်ဖို့ရုန်းကန်ကြမယ်ဆိုရင်မာကာဒတာចောင်းသားတက်မတော်အနေနဲ့အဖက်ဖက်ကဝိုင်းဝန်းကူညီမယ်အဖက်ဖက်ကလိုအပ်တဲ့ပံ့ပိုးမှုတွေကိုကျွန်တော်တက်ဆွမ်းသမျှပေးမယ်ဆိုတာကျွန်တော်ချမှတ်ထားပြီးသားဖြစ်ပါတယ
် ABSDF ဟာအဖိနှိတ်ခံတိုင်ရင်သာပြည်သူလူထုတရားလုံးစစ်အာဏာရှင်စနစ်အောက်ကလွတ်မြောက်ရေးဒီမိုကရေစီနဲ့လူ့အခွင့်အရေးပြည်ရင်းညှင်းချက်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးစတဲ့ဥတီချက်၄ရပ်ကိုဆွဲကင်ခဲ့တာပါစတင်တည်ထောင်ခြင်းမှာအင်အားတထောင်ခန့်နဲ့ထိုင်းမြန်မာနယ်စပ်ကော့တူးလေပြည်နယ်ကောမူရာစခန်းမှာထူထောင်ခဲ့တာဖြစ်ပါတယ်။ကြာပြင်ကချင်လွတ်မြောက်ရေးတပ်မတော် KIA ရဲ့ပါချောင်းဒေသနဲ့ကရင်နီဒေသတွေမှာလည်းအခြေချခဲ့တာပါ။1989ခုနှစ်ကနေ1991အထိ၃နှစ်ကြာကာလတွေဟာကျောင်းသားတပ်မတော်ရဲ့အတောက်ပဆုံးအချိန်တွေဖြစ်ခဲ့တယ်လို့ ABSDF ရဲဘော်ဟောင်းတချို့ကဆိုပါတယ်။အဲ့ဒီကာလတွေမှာ AVSDF ဟာတိုင်းရင်းသားလက်နက်ကင်တွေရဲ့ဦးဆောင်မှုမပါဘဲကိုယ်တိုင်စစ်ရေးဖော်ဆောင်ပြီးမြန်မာစစ်တပ်ကိုတိုက်ခိုက်နိုင်ခဲ့တာလူထုထောက်ခံမှုအပြည့်အဝရခဲ့တာတွေရှိခဲ့ပါတယ်။ဒါအပြင်တိုင်းရင်းသားမျိုးနွယ်စုတွေနဲ့ဗမာလူမျိုးကြားမှာဖက်ဒရယ်အရေးကိုပေါင်ကူပေးနိုင်ခဲ့တယ်လို့မြောက်ပိုင်းဒေသမှာတာဝန်ထမ်းဆောင်ခဲ့တဲ့ရဲဘော်ဟောင်းကိုပါချောင်းကပြောပါတယ်။
နိုင်ငံရဲ့လူအပ်ချက်ဖြစ်တဲ့စစ်အာဏာရှင်ကိုအမြစ်ပြတ်တိုက်ပွဲဝင်ဖို့နဲ့အဲ့ဒီချိန်အဲ့ဒီကာလ88မှာဒီမိုကရေစီအရေးအတွက်ကိုစွန့်လွတ်အနေနာခံပြီးတော့မှတိုက်ပွဲဝင်တဲ့အချိန်မှာအောင်မြင်ဆုံးအချိန်ပဲကာလအရပြောမယ်ဆိုလို့ရှိရင်89 90 91ပေါ့စီးရီးယားဆိုကိုယ့်ဘက်ကို operation ထွက်နိုင်တာရှိတယ်နံပါတ်၁ကပြည်သူထောက်ခံမှုအရာဆိုလို့ရှိရင်အနေသားတစ်ခုအထိပြည်သူတွေထောက်ခံမှုရတာရှိမြန်မာနိုင်ငံရဲ့ပြဿနာဒီမိုကရေစီနဲ့ဖက်ဒရယ်88မှာကိုယ်တော်ဖက်ဒရယ်မပါပဲပါပဲပါခဲ့သွားဒီမိုကရေစီကြီးကိုသွားခဲ့တာရှိ AB မှာနိုင်ငံကြီးကပြန်ပြောမယ်ဆိုလို့ရှိရင်ဖက်ဒရယ်ကြီးကိုတကယ်ကိုအစိုးရိုင်းတွေကတိုင်းသားတွေနဲ့ပမာရီချာမှာတရားထိုးပြီးနိုင်တဲ့အဖွဲ့အစည်းတခုဖြစ်တယ်ဖြစ်ခဲ့တယ
်36နှစ်တာဖြတ်တန်းခဲ့တဲ့ကာလတစ်လျှောက်မှာတိုင်းရင်းသားလက်နက်ကိုင်ကျော်လန့်ရေးအဖွဲ့တွေနဲ့ကောင်းမွန်တဲ့မဟာမိတ်ဆက်ဆံရေးတွေတည်ဆောက်နိုင်ခဲ့တယ်လို့ပါချောင်လူတက်မှုလို့လူတည်များတဲ့ဖြစ်ရကြောင်းဖြောက်ပြက်မရတဲ့တမိုင်းတင်ငန်းစာတွေလည်းရှိခဲ့ပါတယ်အတောက်ပဆုံးကာလတွေအလွန်1992ဖေဖော်ဝါရီ12ရက်မှာတော့ ABSDF မြောက်ပိုင်းတပ်ဖွဲ့ကတက်တွဲမှာကျောင်းသားအချင်းချင်းကြားစစ်ထောက်လန်းရေးတွေအဖြစ်ဆွတ်ဆွဲတက်ဖြတ်ခဲ့တာတွေရှိခဲ့ပါတယ်။ ကြပြင်မြန်မာပြည်တောင်ပိုင်းမှာလည်းကျောင်းသားတက်မတော်အခြေချခဲ့တဲ့ KNU ဌာနချုပ်စခန်းတွေကိုမြန်မာစစ်တပ်ကတိုက်ခိုက်ချေမှုန်းခဲ့တာကြောင့်မာနယ်ပလော့ကျဆုံးခဲ့ရတာနဲ့အတူ ABSDF တောင်ပိုင်းတက်ဟာလည်းနိုင်ငံရေးစီရင်မှာအရှိန်ရော့ကျသွားပါတယ်။အဲ့ဒီအချိန်ကကျောင်းသားတက်မတော်ရဲ့အခြေအနေနဲ့ပတ်သက်ပြီးရဲဘော်ပါချောင်းကပဲ
အခင်းကြီးနေထားရတဲ့ to the streets ကမရှိတော့ဘာကြောင့်လဲ ceasefire အကုန်လုံးလာပြီ။ကချင်မှာလည်း ceasefire လုပ်လိုက်ပြီ။ကရင်မှာလည်း ceasefire လုပ်လိုက်ပြီ။ရှိတဲ့တက်တီရကြတော့လည်းဘာဖြစ်သလဲတော့အချို့တွေကတိုက် country ကိုထွက်တယ်အချို့က refugee camp တွေမှာရှိတယ်ဒီအောင်နေမှာရှိနေတဲ့သူတွေလည်းတိုက်လို့မရအောင်အချိန်ကြီးခင်းချင်းကမပေးတော့ဘူးလေအဲ့တော့ဘာပဲရှိသော icon မရှိတော့တယ်ဆိုလို့ icon မရှိတော့အောက်မှာ border မရှိ border ကဘယ်ရောက်နေတယ်ဆိုတော့အမေရိကရောက်နေတာလို့ camp တွေရောက်နေတာလို့ဆိုတဲ့အခါမှာဒီဟာကိုပြန်ပြီးတော့မှလူစ်အတွက်အားကြောင့်လည်းမရတော့ပြတ်သွားဘာကြောင့်လဲခုနပြောတဲ့ပြဿနာရှိတယ်ဆိုတော့လူလည်းထပ်မရတော့အဲ့တော့ပါလေဖြစ်ကုန်လဲဆို AVA လို့ပြောပြီးပြန်ကြည့်ကြမှာခေါ့တော့တကယ်ဟိုမှုန်နှံ့နေရပါလားဒီနေ့လက်ရှိလူငယ်တွေအနေနဲ့က generation gap ဖြစ်လာပြီအဲ့ဒီအချိန်မှာဘာလို့ပဲစဉ်းစားရလဲ survival လို့သူစဉ်းစားတယ် survival စဉ်းစားပြီးသူရခါမှာသူ့မှာတက်လည်းမရှိရှိတဲ့တက်ကလည်းခရိုနီခရိုနီ
ပြီးခဲ့တဲ့သမရဟာဦးသိန်းစိန်အစိုးရလက်ထက်2011ခုနှစ်မှာတော့ ABSDF ကျောင်းသားတက်မတော်ဟာအပြစ်ခတ်ရစဲရေးနဲ့နိုင်ငံရေးဆွေးနွေးဖိတ်ခေါ်ပွဲတွေမှာပနားမအပြစ်ရဲ့သဘောတူစာချုပ်နှစ်စောင်ကိုချုပ်ဆိုခဲ့ပါတယ်2015အောက်တိုဘာမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တာပါ2021 February 1ရက်မှာစစ်တပ်ထက်မှန်အာဏာသိမ်းချိန်မှာတော့ ABSDF ဟာတွေ့ဆုံဆွေးနွေးမှုတွေကိုရပ်ဆိုင်ခဲ့ပြီးမူလအခြေစိုက်လှုပ်ရှားရာဒေသတွေဖြစ်တဲ့မကွေတိုင်းနဲ့စကိုင်းတိုင်းတို့အတွင်းတပ်အင်အားပြန်လည်တည်ဆောက်ခဲ့ပါတယ်။ကြအပြင်ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ပဲခူးတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့မှာစစ်ရေးလှုပ်ရှားနေတာပါ။ABSDF တပ်မတော်ဟာမဟာမိတ်ပူးပေါင်းဖွဲ့တွေနဲ့ဖော်ဆောင်ခဲ့တဲ့မော်လူးတိုက်ပွဲ၊ထိချိုက်တိုက်ပွဲ၊မိုးမိတ်တိုက်ပွဲတွေရှိခဲ့တယ်လို့တချို့မဟာမိတ်ဒေသမှာဒေသနယတိုက်ပွဲတွေအပြင်တီးသန့်ဖော်ဆောင်ခဲ့တဲ့တိုက်ပွဲတွေလည်းရှိပါတယ်။လက်ရှိမှာကျောင်းသားတပ်မတော်အနေနဲ့တော်လန်ရေးစက်ခုံအနေအမြင့်အချာမှာလူငယ်တွေနဲ့ပြန်လည်အားယူနေတယ်လို့လူ့ဘောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
။တော်လန်ရေးဆိုတာကအနိုင်ရှိရဲ့အတက်အကြရှိရဲ့အနိုင်အမြင့်အတက်အကြဆိုတာကအဖွဲ့အစည်းတိုင်းကြုံတွေ့ကြရတာဖြစ်တယ်။တချို့ကာလတွေမှာအားကောင်းခဲ့တယ်။တချို့ကာလတွေမှာအရှင်ကြီးကြောင်းကြောင်းကြောင့်အားနေခဲ့တယ်။တချို့ကာလတွေမှာအားပြန်ယူရတယ်။အခုကာလ ABSF ကအားပြန်ယူရတဲ့အချိန်အားကောင်းမောင်းတန်ဖြစ်အောင်ကြိုးစားရတဲ့အချိန်ဖြစ်တယ်လို့ကျွန်တော်နားလည်တယ်။အားကောင်းမောင်းတန်လည်းဖြစ်လာပြီဖြစ်တယ်။လူငယ်မျိုးဆက်သစ်တွေလည်းကျသွားတဲ့အချိန်တက်လာတဲ့အချိန်နှစ်ကာလအများစွာဖြတ်တန်းရတဲ့ကာလမှာနိုင်ငံရေးနဲ့ပတ်သက်လို့ဒေါ်လာရေးနဲ့ပတ်သက်လို့သူတို့မှာအတွေ့အကြုံတွေအင်တန်ကျွဲဝါတယ်တွေ့အကြုံတွေရှိတယ်အဲ့ဒါတွေကိုနားလည်ဖို့လိုတယ်ခရစ်တိုင်းပြည်ကိုဘယ်လိုပြုပြင်ရမလဲခရစ်တိုင်းပြည်ကိုဘယ်လိုထိန်းသိမ်းရမလဲခရစ်တိုင်းပြည်ကိုရေရှိစေရအောင်ဘယ်လိုလုပ်ရမလဲဆိုတော့ဒီလူတွေအများကြီးနားလည်တယ
်အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနနဲ့ကျောင်းသားတက်မတော်တို့ဟာအခုနှစ်စက်တင်ဘာလမှာနားလည်မှုစာချုပ်လွှာချုပ်ဆိုခဲ့ပါတယ်အဲ့ဒီစာချုပ်မှာနားလည်မှုနိုင်ငံရေးကုန်သိက္ခာအပြန်အလှန်အတိအမှတ်ပြုမှုတို့ကိုအခြေခံပြီးစီမံခန့်ခွဲမှုအစဉ်တိုင်းမှာခိုင်မာအကောင်နဲ့ဆက်ဆံရေးတည်ဆောက်ဖို့စစ်အာဏာရှင်စနစ်ပပျောက်ဖို့နဲ့အနာဂတ်ဖက်ဒရယ်ဒီမိုကရက်တစ်ပြည်ထောင်စုပေါ်ထွန်းရေးလုပ်ငန်းတွေအကောင်လာစေဖို့အရှိန်မြှင့်တင်မယ်လို့ဖော်ပြထားပါတယ်ပြည်သူတွေအနေနဲ့မှာလဲဒီမိုကရေစီတမိုင်းချောင်းမှာဆက်ကောင်လို့ဖြစ်ခဲ့တဲ့ ABSDF အပေါ်တခြားတော်လှန်ရေးတပ်ဖွဲ့တွေနဲ့မဟာမိတ်ဆက်ဆံရေးတွေပုံမကောင်းမအောင်တိစောက်ဖို့မျှော်လင့်နေတယ်လို့တက်တွဲမှာမျိုးဆက်သစ်လူငယ်တွေကိုလည်းဥဆောင်မှုကဏ္ဍမှာပါဝင်ဖို့တိတက်မကလမ်းဖွင့်ပေးဖို့လိုတယ်လို့ပြောဆိုကြပါတယ်။ဒီလိုမဟာမိတ်ဆက်ဆံရေးတွေတိစောက်နေတယ်လို့တက်တွဲကလူငယ်နဲ့အမျိုးသမီးတွေကိုလည်းဥဆောင်မှုကဏ္ဍမှာပါဝင်ဖို့အခုထက်မကလမ်းဖွင့်ပေးဖို့မျှော်လင့်တယ်လို့ရဲမေဟောင်းတူကအကြံပြုပါတယ်။
ဒါကတော့ကျမတို့မြင်ကြည့်တဲ့အမြင်ကလူငယ်တွေရဲ့ပါဝင်မှုကြီးကအားနည်းနေသေးတယ်။ဆောင်းဆောင်ပိုင်းမှာပါဝင်ဥဆောင်နိုင်တဲ့အနေအထားတွေအားနည်းနေသေးတယ်လို့မြင်တယ်လေ။လူငယ်တွေရဲ့အခုရှိနေတဲ့ဖြစ်ရှိနေတဲ့ပေါ့နော်ဒီဟွာထဲမှာရှိဒီတပ်ဖွဲ့ဝင်တွေမှာရှိနေတဲ့လူငယ်တွေရဲ့ပါဝင်နိုင်မှုအားနည်းတာဖြစ်နိုင်တယ်လို့ဒီကျမတို့ပေါ့နော်တောက်လျှောက်လုပ်နေတဲ့လူတွေကလည်းအဲဒီအတွက်နေရာပေးတာတွေအားနည်းတာတွေလည်း 去量体能啊不？第天津我的苦我教授进来，不呢？啊，那这就这看了一下流行了，咱们说现在在六月的六月底出来办的，然后现在咱们买的六月的六月的也八月五五这边参加水库奶奶天津。不咯，就比如表妹，所以可能呢，说然后巴拉的，说的新进老那边，没好偏的，地铁五十五站那嘛，不比着嘛压了，所以可面对呢，新进没有，不比潘里达没有，不比困难的，困比达没有，不比七十几那不咯，我苦嘞困比达有啥的事啊？我起码都注意下那的事的不咯，他比咩，地铁不嘞，面对没有，地铁不嘞，所以可没有的呢。哎，那个当年嘛咯，比如那里，你这边的布匹了嘛，有少嘞，偏轻哦，布匹偏水轻了不咯？
早那这么咯 ，ABSDF 哈，那伢伊那伊咪在家里查，你嘛做了伊代表嘛，设备代表问你是吧？你有做了伊嘛？阿古在布匹有少那不呢？露露也偷看木个，阿金路边也不顺眼。但蚂蚁收入撇开的，把张撇生路一压瑞转来，这样面大木下回被不落来，路表示木的是泥巴的。你妈那个也 Federal Democracy 依然那么咯，早那这么咯 ，ABSDF 哈，比如瑞阿哥也落得的长撇的是泥巴吧。第一天上马过，单人客家被捕查的撇巴的。
sbs.com.au/Burmese ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊ဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/Burmese ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ